ပြည်ထောင်ရေးပိုင်းအတွင်းပြည်သိနိုင်ငံမှာအသက်86နှစ်အရွယ်ပြည်သိခရိယန်ဘုန်းတော်ကြီးတစ်ပါးကိုအစ္စလမ်ဝါဒီအကျမ်းဖက်သမားနှစ်ဦးကတပ်ဖြတ်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးအကျမ်းဖက်သမားတွေကိုပြက်ပြက်သားသားကင်တွယ်နှိမ်နှင်းသွားမယ်လို့ပြည်သိသမရကတိုင်တင်းတန်ချာချောင်းပြောကြားလိုက်ပါတယ်။ဒါပေမဲ့ပြည်သိသမရရဲ့ဂရုပေါ်မှာပြည်သိနိုင်ငံရေးသမားတွေကြားမှာတန်တရားဝင်နေကြပြီးဒီပြည်သိနိုင်ငံရေးလောကမှာလည်းကွဲပြားမှုတွေဖြစ်လာနိုင်တယ်လို့သုံးသပ်ကြပါတယ်။ PUA ဒီနောက်တွေပေးပို့တဲ့တင်ပြပို့ချက်တွေကိုဦးကျော်စံသားကစူးစီးတင်ပြထားပါတယ
်။အစွန်ရဝါရီရဲ့အကြမ်းဖက်တိုက်ခိုက်မှုတွေထက်ကတည်းကလည်းဖြစ်လာတဲ့အတွက်လုံလုံရေးပုံမတင်ကြဖို့တောင်းဆိုမှုတွေမြင့်မားလာနေတဲ့အချိန်မှာပြင်သစ်သမ္မတဖရန်ဆွာအိုလွန်နဲ့သူ့ဝန်ကြီးချုပ်မန်နူရယ်ဗာလ်ဆူဟာဒီတိုက်ခိုက်မှုတွေနောက်ထပ်မဖြစ်အောင်ဘယ်လိုနည်းလမ်းသစ်တွေနဲ့လှုပ်ဆောင်သွားမလဲဆိုတာကိုအတိအကျချမှတ်ပြနိုင်အောင်ဖြစ်နေပါတယ်။ဝန်ကြီးချုပ်မန်နီယဘာဟာဆိုရင်ပြင်သစ်အမျိုးသားနေကထရက်ကနဲ့တိုက်တက်လို့လူတွေအများအများသိဆုံးခဲ့ရပြီးတဲ့ကိစ္စမှာလူတွေကသူ့ကိုအော်ဟစ်ဆုံးချတာခံခဲ့ရပါသေးတယ်။သမရဖရန်ဆွာအိုလွန်ကတော့ IS အကြမ်းဖက်သမားတွေကသူတို့ကိုစစ်ကြီးညာတိုက်ခိုက်လိုက်တာဖြစ်တယ်။တရားဥပဒေစိုးမိုးရေးကိုလေးစားလိုက်နာရင်တစ်ဖက်မှာဒီစစ်ပွဲကိုနှီးမျိုးစုံနဲ့တိုက်ခိုက်သွားမယ်လို့ဆိုပါတယ်။သူ့မတိုင်ခင်ပြင်သစ်သမားဖြစ်ခဲ့တဲ့နီကလော့ဆာကိုဇီကတော့သမရအိုလွန်ရဲ့ပြောကြားချက်ကိုပယ်ချလိုက်ပြီးအဲ့ဒီတရားဥပဒေကိုလေးစားပြကျင့်နေတာနဲ့ပဲအကြမ်းဖက်တုံ့ပြန်မှုတိုက်ခိုက်ရေးမှာရှင်းတိုးနိုင်ဖြစ်နေရတယ်လို့ဆိုခဲ့ပါတယ်။ American ပြည်ထောင်စု Washington အခြေစိုက် Hudson Institute ကပြင်သစ်ရေးရာသုံးသပ်သူ Ben Adett ကလည်း Nice မြို့မှာကာနန်တိုက်သက်လို့လူပေါင်း80ကျော်သေပြီးလို့ရပိုင်းအတွင်းမှာပဲအခုလိုထပ်မံတိုက်ခိုက်မှုဖြစ်တယ်ဆိုတာဟာပြင်သစ်လုံခြုံရေးစနစ်ကျဆင်းနေမှုရဲ့နောက်ထပ်ဥပမာသစ်တရပဲလို့
France is still in a state of emergency. The state of emergency has actually been renewed after Nice attacks. So,
ပြင်သစ်မှာအရေးပေါ်ချင်းထုတ်ထားစေဖြစ်ပါလေ။ Nice တက်ခတ်မှုအပြီးထပ်မံပြီးတော့ကြီးညာခဲ့ပါလေ။ဆိုတော့ November 23ရက် Bataclan တက်ခတ်မှုပြီးရဆိုရင်အရေးပေါ်ချင်းဟာ9လရှိခဲ့ပါပြီ။ Nice တက်ခတ်မှုအပြီးမှာတမရကအရန်တပ်ဖွဲ့ဝင်တွေကိုဆင့်ခေါ်တာဝန်ပေးခဲ့ပါလေ။လူသစ်တွေကိုလည်းလေ့ကျင့်ပေးနေပါလေ။ဆိုတော့အကြမ်းဖက်မှုတံပြန်ရေးအတွက်ဒီအဖွဲ့တွေကိုတရားဥပဒေနဲ့အခြေခံဥပဒေကိုမထိခိုက်စေဘဲဘလို့အသုံးပြုရမယ်ဆိုတာကိုအပြန်အလှန်ဆွေးနွေးနေကြပါလေ။အခြေတင်ဆွေးနွေးမှုတွေဟာတစ်နှစ်နီးပါးရှိလာခဲ့ပါပြီ။စောင့်ကြည့်ဆင်းမပါနေသူတွေတိုက်ခိုက်မှုကျူးလွန်ခဲ့ဘူးသူတွေကိုဥပဒေပေါင်းတွေကနေဘလို့ကင်တွယ်ရမလဲဆိုတာကိုအဓိကထားပြီးတော့ဆွေးနွေးညှင်းခုံနေကြပါလေ
။ပြင်သစ်ပါလီမန်အတိုက်ခံအမတ်တွေကဆိုရင်ပြင်သစ်နိုင်ငံချင်းချောက်ခံနေရတာကိုတုံ့ပြန်ဖို့အတွက်အမျိုးသားညီညွတ်ရေးအစိုးရသစ်တရားဖွဲ့စည်းပုံကလွယ်ပြီးတခြားနည်းလမ်းမရှိတော့ဘူးလို့တောင်ပြောဆိုနေကြတာပါတကယ်တော့အကြမ်းဖက်မှုတုံ့ပြန်ရေးကိစ္စနဲ့ပတ်သက်ပြီးပြင်သစ်နိုင်ငံရေးလောကအကွဲအပြဲတွေပိုဖြစ်လာနေတာတွေ့နေရပါတယ်အထူးသဖြင့်အကြမ်းဖက်သမားတွေပေါ့အစိုးရကင်တွယ်မှုနဲ့ပတ်သက်ပြီးလူလူကမကျေနပ်မှုတွေပုံမကြီးထွားလာနေပါတယ်တချိန်တည်းမှာဒီအစိုးရကိုအကူမရဘူးအစိုးရအဆုံးမကြဘူးဆိုပြီးတော့အထင်ရောက်လာတဲ့အတွက်ကြောင့်ဒီဘက်ကပြောင်းရွှေ့ဝင်လာသူတွေကိုပြင်သစ်လူအုပ်စုတွေကသွားရောက်လက်စားကျေတိုက်ခိုက်ကြမှာကိုလည်းပဲအစိုးရအထူးစိုးရိမ်နေပါတယ်။ပြင်သစ်သမရရဲ့အကြံပေးသူကဆိုရင်သူတို့ဟာအကြံဖက်တိုက်ခိုက်မှုနှိမ်နင်းရင်းနဲ့ပြင်သစ်နိုင်ငံလူလူရဲ့အကွဲမှုမဖြစ်စေဖို့နှစ်ခုလုံးကိုတပြိုင်တည်းဦးစားပေးနေရတယ်လို့ဆိုပါတယ်။အဓိကစိုးရိမ်ရတာကတော့လူအဆိုင်ဝိုင်းအလိုက်ပဋိပက္ခတွေဖြစ်ပွားလာမှာကိုပဲဖြစ်တယ်လို့သူက VOA ကိုပြောခဲ့ပါတယ
်။ပြင်သစ်နိုင်ငံစီးလုံးညီညွတ်ရေးအတွက်တတ်နိုင်သမျှကျွန်တော်တို့လုပ်ရမှာပါ။ကျွန်တော်တို့ဟာ IS အကြမ်းဖက်သမားတွေဖြစ်စေခြင်းတဲ့အတိုင်းလုပ်ကြမှာလားတို့ဖြစ်စေခြင်းနေသလိုဒီမိုကရေစီတရားဥပဒေစိုးမိုးရေးနဲ့ကျွန်တော်တို့ရဲ့တံမိုးထားမှုတွေကိုဖောက်ဖျက်ချိုးနှိမ်ကြမလားဒီလိုဆိုရင်တော့အစ္စလမ်ဝါဒီအကြမ်းဖက်သမားတွေရဲ့အောင်ပွဲဖြစ်သွားပါလိမ့်မယ်တို့လိုချင်နေတာကမွတ်စလင်တွေကိုဘာသာခြားတွေကတိုက်ခိုက်နေတယ်ဘာသာရေးစစ်ပွဲဖြစ်နေပြီးမွတ်စလင်လူငယ်တွေငါတို့နဲ့ပူးပေါင်းကြဆိုတာမျိုးလုပ်ချင်နေတာပ
ါပြင်သစ်ပါဝင်ဥရောပတစ်လျှောက်အကြမ်းဖက်တိုက်ခိုက်မှုတွေဟာIS အကြမ်းဖက်အဖွဲ့နဲ့စီးရပြည်တွင်းစစ်သတ်တင်ပြီးပြီးခဲ့တဲ့နှစ်နှစ်အချိန်အတွင်းမှာတိတိသာသာတိုးတက်လာတာဖြစ်ပါတယ်။ပြင်သစ်လုံခြုံရေးတပ်ဖွဲ့တွေကတော့ဒီအကြမ်းဖက်မှုတွေအကြမ်းဖက်သမားတွေနဲ့ပူးပေါင်းလူစုတွေကိုစောင့်ကြည့်ပြီးတော့တနင်္လာနေ့လောက်ထိန်းသိမ်းဖို့ကြိုးစားနေကြတယ်လို့ဆိုကြကြောင်းပါခင်ဗျာ။